အချင်းချာနေတဲ့ထင်ရှားတဲ့တရုတ်လူခွင့်ရဲ့လှုပ်ရှားသူချောင်ရှုလျာအပြင်းပြပြီးထောင်ထဲမှာပဲတည်ဆုံသွားပါတယ်။သူမဟာထောင်ထဲမှာဆေးကုသခွင့်မရခဲ့ပါဘူး။မကြသေးခင်ကထောင်အာဏာပိုင်တွေကသူမကိုဘေကျင်းဆေးရုံကိုပြောင်းရွှေ့ကုသခွင့်ပြုပေမဲ့တည်ဆုံသွားတာဖြစ်ပါတယ်။အသက်52နှစ်ရှိပြီဖြစ်တဲ့လူခွင့်ရဲ့လှုပ်ရှားသူချောင်ရှုလီကိုပြီးခဲ့တဲ့စက်တင်ဘာလနဲ့ဖမ်းဆီးသွားတာကိုနောက်ဆုံးတွေ့ခဲ့ရတာပါ။အဲ့ဒီချိန်ကသူဟာလူခွင့်ရဲ့တင်နန်းတစ်ခုတက်ဖို့အတွက်ဂျနီဗာသွားဖို့လုပ်နေချိန်မှာဘေကျင်းကျင်းတော်ထဲမှာဆေးကုသခွင့်မပေးတဲ့အတွက်သူမရဲ့ကျန်းမာရေးအခြေအနေကတနေ့တခြားဆိုးဝါးလာတာဖြစ်ပါတယ်။သူမတည်ဆုံမှုအတွက် Amnesty International နဲ့ Human Rights Watch လူခွင့်ရဲ့အဖွဲ့ကြီးတွေကတရုတ်အစိုးရကိုပြင်းပြင်းထန်ထန်ရှုံချပြစ်တင်ခဲ့